ကချင်ပြည်နယ်ဖားကန့်မြို့နယ်ကြောက်စိမ့်တူဖော်ရီလူခွဲကကဘာမြေပြူကျခဲ့တဲ့ဖြစ်စဉ်တွင်တေဆုံးသူ12ဦးအလောင်းကိုဒီကနေ့မှတွေ့ရှိရပြီးကျန်တဲ့သူတွေကိုတွေ့ရှိဖို့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်။ဖားကန့်ဒေသကြောက်စိမ့်တွင်မှမြေစာပြူကျမှုကြောင့်လူအများအပြားတေဆုံးနေကြရတဲ့ဖြစ်စဉ်ဟာအစိုးရကင်တွဲပုံနီးစနစ်မကျဘူးလို့ကချင်သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတော့ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်ဖားကားမြို့နယ်စိတ်မူကျေးရွာဦးစုမမုံကျေးရွာတွင်ကအေရန်ရတနာကြောက်စိမ့်နန်းတော်လှုပ်ခွက်ကကဘာမြေပြိုကျမှုကြောင့်ပျောက်ဆုံးနေတဲ့သူတွေထဲကဒီကနေ့မှအလောင်းဆက်တလောင်းပေါ်လာတယ်လို့ကုညီရေးဖွဲ့မှပါဝင်နေတဲ့ Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့ဥက္ကဋ္ဌဦးနောင်လတ်ကျမော်ကအခုလိုပြောပါတယ်။ရှင
်းမှုကမနေ့6ရက်ကိုခဲထက်နေ7ရက်ပြီးတော့6လောင်းရတာပေါ့။ခဏရက်မရှာတော့အခုချိန်ကြီး9လောင်းတက်သေးတယ်။ဒီလိုပေါ့အလုံးဒီနေ့ရှင်းမှု7လောင်းပေါ့ဗျာ။
ပြီးကြတဲ့အင်္ဂါနေ့ကကဘာမြေပြိုကျမှုဖြစ်ပွားခဲ့ပြီးမမုံကျေးရွာ၊ဖားပြင်ကျေးရွာ၊မလင်ချောင်စတဲ့ကျေးရွာတွေကရေမစေးကြောက်ရှာပွေသူ28ဦးသီးပျောက်ဆုံးသွားလို့လူပျောက်ပိုင်ကြားခဲ့သူ28ဦးရှိခဲ့ပါတယ်။ဒီအခြေအနေကိုကုညီရေးဖွဲ့မှပါဝင်တဲ့ကိုနောင်လတ်ကျံမော်ကအခုလိုဆက်ပြောပါတယ်။
ကျင်းကဒီလိုက23ရက်နေ့ကမိုးကြော်တော့ဒီ24ရက်နေ့မနေ့9နိုင်ပါပြီ။ကျော်တော့ညလုံးပေါက်ကြည့်တဲ့လူကလည်းသူတချော့ကြောက်တာမိဖိုင်းညဆိုင်နေကြည့်ကြတာပေါ့။အဲ့နေရာကယတနာအေယာစောက်စိမ့်နန်းတော်လို့လည်းခေါ်တယ်။ကုမ္ပဏီလုတ်ကောက်ဟောင်းလို့ပြောတာပဲ။အမြင့်ကတော့ဖေ350ဝန်းကျင်လောက်ရှိတာပေါ့နော်။အဲ့မှာတူးနေတဲ့အနေထားတွေကချောင်းတစ်ချောင်းလုံးသူတို့ပြေးသွားတာပြင်းပြတာတစ်ခါလဲပြက်ကြတာနဲ့ပြင်းပြတာပြေးကြတာနဲ့ကျွန်တော်တို့မက်ဒင်ကြောင်အလုံးပေါင်းလိုက်တော့ကြောက်ဆုံးပြရတော့40ဝန်းကျင်မှရှိတယ်။တကယ်တိတိကျကျကြောက်နေတာ28ယောက်ပေါ့နော်
။ပြိုကျမြေစာအောက်မှာကြောက်ဆုံးနေတဲ့လူတွေကိုရှာဖွေမှုပြုလုပ်နေစေလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသက်ရှိလက်ဆိုင်ကပြောပါတယ်
။သူကရေကြီးနဲ့ဖုတ်သွားတဲ့ဟာမဟုတ်ဘူးပေါ့နော်။အဲရေနဲ့လှုပ်သွားတဲ့ဟာလေးပေါ့။ဒီကျွန်တော်ကရှာဖွေရေးလုပ်ငန်းတော့ဆောက်လုပ်နေကြပါရဲ့။မရေကံထဲမှာဆိုတော့ဒီအောင်မတိတုံးကြီးနဲ့အမှလက်ဖက်နဲ့တောင်းကြည့်နေရပါတော့။ဟိုရေကြီးမြုပ်သွားတဲ့အတိုင်းကာမှာကျတော့အဲ့ဒီဒီလိုပြန်လဲပေါ်ဖို့အတွက်ကရန်တရားရဲ့အဲ့နေရာကိုသွားဖို့ဆင်းဖို့အတွက်ကအင်တာမဖက်ခဲနေတယ်။မနေ့ကသူတို့ဇက်ကူလေးစီးနဲ့သူတို့လှုပ်ကြည့်တာလုံးလုံးမမလုပ်ဘူး
။ဖကဒေရအတွင်းမှာရေကြီးမြေပြိုမှုတွေလူသေးဆုံးမှုတွေအစင်လူလူဖြစ်ပွားနေပြီး2018ခုနှစ်အတွင်းမှာဖကဒေရတဲ့မြေပြိုကျမှုကြောင့်သေဆုံးသူပေါင်း120ကျော်ရှိခဲ့ပြီးဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းကကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေမှာအစိုးရကင်တွယ်ပုံစီးစနစ်မကျဘူးလို့ကချင်ငင်းချမ်းရေးကွန်ရက်ကတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူကုစားကြည်ကပြောပါတယ
်။ကျက်ပြန်တရားအကန့်တတ်နေတယ်ဒိုင်းမိုက်နေဒုံဖောက်ခွဲတဲ့ခါဒီနိုင်ငံတော်အစိုးရကကန့်တတ်ချက်တွေရှိရမယ်ဒါကလုံးဝကိုဆက်ဆံရတာဝန်ရှိသူအစိုးရရောတပ်တော်အဖွဲ့အစည်းတွေရောတည်တူလူထုကိုတာဝန်ယူမှုတာဝန်ခံမှုတဘာဝပတ်ဝန်းကျင်ကြရလူအခွင့်အရေးဆိုင်ရာတဘာဝပြန်ထားတာသူတို့တုံးဆိုင်မှုဆိုင်ရာဒီစီးပင်းမကြမရှိတဲ့အတိုင်းအတာမဖြစ်တဲ့အတွက်ကြောင့်ဒီလိုဖြစ်ပေါ်လာခြင်းဖြစ်တဲ့
အခုလိုဖကဒေသကြောက်စိမ့်တွင်းမှာမြေစာပြိုကျမှုကြောင့်အစုလိုက်ပြုံလိုက်တေးကြီးပျက်စီးနေရတဲ့ဖြစ်ကိုပြည်တော်စုအစိုးရအနေနဲ့အများဆုံးကင်တွယ်ဖြေရှင်းတဲ့တယ်လို့လည်းဟောက်ပြသားပါတယ်ဒီနယ်လှုပ်တော်ကိုယ်စားလှယ်ဥတရှိလက်ဆိုင်အနေနဲ့ကတော့ကြောက်သွင်းတမ်းမြင့်ဥပဒေတွေကိုအလုံးလိုက်နာမှတာဒီဖြစ်စိုးတွေရှောင်လွှဲနိုင်မယ်လို့ဆိုပါတယ
်အစိုးရကတော့သူတို့ကိုပြောပြတာပေါ့နော်ဒီလိုဘေးအန္တရာယ်ရှိတဲ့အနေအထားတွေသူတို့ကိုပေါ့နော်ဒါပြောပြလေးရှိတာပေါ့ပြီးတော့တမ်းမြင့်စာတွေလည်းကတ်ထားတာတွေရှိတာပေါ့ဒါတော့လေအဲ့ဒီမှာရှိတဲ့ဒေကန်ဒန်းစားတွေအဲ့ဒီမှာအလုံးလုံးနေတဲ့လူတွေကလိုက်နာမှုတိုက်ခိုက်ရအားနေတဲ့အချိန်ကျတော့အခုကိုဖြစ်ရတာပေါ့နော်ကိုရရဲ့လက်ရှိကမှကြောက်ကြီးနေတဲ့ကုမ္ပဏီတွေရဲ့နော်အရင်မစစ်တော့ဒီဝိုင်းတိုင်းရှာဖွေနေကြတဲ့ပုံကိုယ်တွေရဲ့ပေါ့အားလုံးပေါ့နော်သူပေါင်းပါဝင်မှတာလည်းအခုလိုဖြစ်ရမျိုးတွေကဖြစ်ဆိုးရနေမှာဆိုတော့လွတ်မြောက်နိုင်တယ်လို့ထင်ပါတယ်
ပြီးကြတဲ့ဇွန်လ22ရက်နေ့ကဖန်ကာမြို့နယ်တွင်မိုးတဲတန်းစွာရွာသွန်းခဲ့ပြီးရေကြီးမှုမြေပြိုမှုတွေဖြစ်ပွားခဲ့ရမှာဒေသခံတွေအယောက်20နီးပါးတိတ်ဆုံးမှုတွေဖြစ်ပွားခဲ့တယ်လို့မေလသွန်းကဖန်ကာမြို့နယ်စိတ်မူကျေးရွာဦးစုဝေခါကျေးရွာတွင်မှမြေပြိုမှုဖြစ်ပွားခဲ့လို့လူ14ဦးတိတ်ဆုံးခဲ့တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်ဖန်ကာမြို့နယ်တွင်ကတက်တန်းကုန်လုတ်ကွက်ပိတ်သိမ်းလုတ်ကွက်တွေကိုအုပ်ချုပ်ရေးရန်ရာကထိရောက်စွာပိတ်သိမ်းပေးဖို့အန္တရာယ်ရှိတဲ့ကျင်းဟောင်းမြေစာပုံတိုင်ကျန်းမြေစာပုံတွေကိုတိုင်းမြစ်နယ်မြေဖြစ်သတ်မှတ်ပြီးပဝုန်ကျင်ထိန်းသိမ်းမှုထိရောက်စွာဆောင်ရွက်ဖို့ပြည်သူတွေလောက်ကရရှိရေးအတွက်လက်လုံးလက်စားလုပ်ွက်တွေဥပဒေနဲ့ညီအမြန်ချထားပေးဖို့ဒေသခံရေမစေးလုပ်သားကုမ္ပဏီလုပ်သားလိုင်စင်ကပြုလုပ်ပေးဖို့လက်ရှိလှုပ်တော်မှာကြောင်းမြေရတနာဥပဒေအမြန်ဆုံးရွေးဆွဲပြသန်းပေးဖို့ကိုကချင်မျိုးရကွန်ကရစ်ပါတီကနေဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ